အခုဆိုရင်အိမ်ကြီးချင်းထိုင်းနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကလုပ်ပြီးတဲ့အထွေထွေရွေးကောက်ပွဲကြီးကျင်းပပြီးသွားပါပြီ။တည်ကြတဲ့အဖြစ်ရလတ်တော့မထုတ်ပြန်သေးပါဘူး။မြန်မာထိုင်းနိုင်ငံဟာအိမ်ကြီးနိုင်ငံတွေဖြစ်တယ်လို့ကုံသွယ်ဘက်နိုင်ငံတွေလည်းဖြစ်ပါတယ်။ဒါတွေမကမြန်မာတပ်မတော်နဲ့ထိုင်းတပ်မတော်အတော်လေးကိုရင်းနှီးနှီးရှိနေတာကိုတွေ့မြင်ရသလိုတိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုအတော်လေးများတာကိုလည်းနိုင်ငံစလုံးမှာမြင်တွေ့နိုင်ပါတယ်။2014ခုနှစ်မေလမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်ခဲ့တဲ့ထိုင်းနိုင်ငံမှာသူတို့စီမံခန့်ခွဲအုပ်ချုပ်ခဲ့တဲ့9နှစ်တာကာလအတွင်းနောင်စစ်ဗိုလ်ချုပ်အဆက်ဆက်ဒါမှမဟုတ်စစ်ဗိုလ်ချုပ်တွေကထောက်ခံတဲ့သူပဲတိုင်းပြည်အာဏာကိုဆက်ကရယူသွားနိုင်ဖို့စီစဉ်ခဲ့ပုံကလည်းမြန်မာစစ်အာဏာရှင်တွေကိုအတူယူခဲ့လေသလားထင်မှတ်ရလောက်အောင်အတော်လေးကိုပုံစံတူနေတာတွေ့မြင်ရပါတယ်။ခုဒီပတ်ထိုင်းမြန်မာစစ်ဗိုလ်ချုပ်တွေအကြောင်းဆွေးနွေးတင်ပြသွားပါမယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့စစ်တပ်ကိုအာဏာလွှဲမှုကြီးနှစ်ကြိမ်ရှိခဲ့ပြီး1962ခုနှစ်ကနေ2011ခုနှစ်အထိရာစုနှစ်တဝက်နီးပါးရှည်ကြခဲ့ပါတယ်။ဒီလိုအနှစ်90လောက်တိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့ရုံမကနောက်ကာလကြာရှည်စစ်ဘရင်မင်းဆက်လို့အုပ်ဆိုးနိုင်အောင်2008ဖွဲ့စည်းပုံခြေခံဥပဒေရေးဆွဲအတည်ပြု2011ခုနှစ်မှာစစ်ဗိုလ်ချုပ်ဟောင်းတယောက်ကိုအာဏာလွှဲသွားပေးခဲ့ပါတယ်။2008ဖွဲ့စည်းပုံကိုပြန်ကြည့်ရင်သမရရွေးချယ်နိုင်အစိုးရဖွဲ့နိုင်တဲ့လွှတ်တော်ထဲမှာကာကွယ်ရေးဦးစီးချုပ်ကခန့်နဲ့တပ်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းကိုထည့်သွင်းထားပါတယ်။တပ်မတော်ကကြောထောက်နောက်ခံပေးထားတဲ့တိခိုက်ဖြိုးပါတီဆိုတာကိုအဆောက်အုံတွေရုပ်ဝတ္ထုတွေတိုင်းပြည်ဗန္နာငွေတွေနဲ့ဖွဲ့စည်းပေးသွားပါတယ်။တာမန်နိုင်ငံရေးပါတီတခုဒါမှမဟုတ်မဟာမိတ်အုပ်စုတစုအနေနဲ့ရွေးကောက်ပွဲမှာအမတ်အရေးအတွက်68ရာခိုင်နှုန်းကျော်လောက်နိုင်ပါမှသမရရွေးနိုင်အစိုးရဖွဲ့နိုင်မှာဖြစ်ပေမဲ့ပြည်ခိုင်ဖြိုးဒါမှမဟုတ်မဟာမိတ်အဖွဲ့ကတော့အမတ်အရေးအတွက်34ရာခိုင်နှုန်းလောက်နိုင်ုံနဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားရောက်အောင်ဖန်တီးထားတာပါဒါရီမကတပ်မတော်ကာကွယ်ဦးစီးချုပ်ဟာဒုသမရတယောက်တင်နိုင်ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးဝန်ကြီး3ယောက်ကိုလည်းခန့်ခွင့်ရထားပါတယ်အခြေအနေတစ်ခုမှာအဲ့ဒီဒုသမရဟာယာယီသမရတာဝန်ထမ်းဆောင်ခွင့်ရရင်ဖွဲ့စည်းပုံခြေခံဥပဒေအရအကြောင်းတစုံတစ်ခုပြပြီးတပ်မတော်ကာကွယ်ဦးစီးချုပ်စီအာဏာလွှဲပြောင်းခွင့်လည်းရှိနေပါတယ်ဒါကမြန်မာစစ်အာဏာရှင်တွေဖန်တီးထားတဲ့2008ဖွဲ့စည်းပုံမှာ
ထိုင်းတပ်မတော်ကတော့မကြာခဏအာဏာသိမ်းလေးရှိတယ်ဆိုပြီးကဘာမာကိုနာမည်ကြီးပါတယ်။ဒါပေမဲ့သိကြကြီးအာဏာရယူထားတာမျိုးမလုပ်ပဲရွေးကောက်ပွဲပြန်လုပ်ပြီးအာဏာပြန်လွှဲပေးလေးရှိပါတယ်။အခုနောက်ဆုံး2014အာဏာသိမ်းပြီးမှတော့အဲ့ဒီလုပ်ပုံကင်ဖို့အစားမြန်မာစစ်အာဏာရှင်တွေလုပ်ခဲ့တာကိုအတုယူပြီးအာဏာကိုရေရှည်ရယူသွားဖို့ရည်ရွယ်ချက်ပြောင်းလိုက်ပုံရပါတယ်။ထိုင်းစစ်ဗိုလ်ချုပ်တွေစိတ်ကြရေးဆွဲပြီးအတီးပြုတ်ပြတ်ထန်းထားတဲ့2019ဖွဲ့စည်းပုံအစ်စ်မှာလွှတ်တော်နေရရှိပါတယ်။အောက်လွတ်တော်မှာအမတ် 900 ရှိပြီးရွေးကောက်ခံတွေနဲ့ဖွဲ့စည်းပါမယ်။အထက်လွတ်တော်မှာတော့အမတ် 250 ရှိပြီးစစ်ကောင်စီကစိတ်ကြိုက်ခန့်အပ်ပါတယ်။အဲ့ဒီလွတ်တော်နေရာပေါင်းအမတ် 950 ကဝန်ကြီးချုပ်ကိုရွေးချယ်ပါမယ်။အဓိပ္ပာယ်ကတော့ရိုးရိုးနိုင်ငံရေးပါတီတရအနေနဲ့ရွေးကောက်ပွဲမှာအမတ် 386 ရောက်နိုင်မှတနည်း 86 ရာကနှုန်းလောက်နိုင်မှအစိုးရဖွဲ့နိုင်မယ့်အနေအထားမျိုးပါ။စစ်တပ်ကထောင်ထားတဲ့ပါတီဒါမှမဟုတ်စစ်တပ်ကထောက်ခံတဲ့ပါတီဆိုရင်တော့26ရာခိုင်နှုန်းလောက်အနိုင်ရယုံနဲ့အစိုးရဖွဲ့ခွင့်ရသွားပါလိမ့်မယ
်မြန်မာထက်ပိုပြီးဆိုတာကထိုင်းရွေးကောက်ပွဲမှာအမတ်နေရာ900လုံးအတွက်မဲပေးရတာမျိုးမဟုတ်ပြန်ပါဘူးအမတ်350အတွက်ပဲတိုက်ရိုက်မဲပေးကြရပါတယ်ချက်အမတ်နေရာ150အတွက်ကိုတော့ပါတီတစ်ခုချင်းစီအလိုက်ရတဲ့မဲအရေးအတွက်ပေါ်မူတည်ပြီးအမတ်နေရာပြန်ခွဲဝေပေးတဲ့ PR လို့ခေါ်တဲ့ Proportional Representation စနစ်ကိုကျင့်သုံးပါတယ်ပြောရရင်အရင်သူရဥွှေမန်းဥဆောင်နဲ့လွှတ်တော်တပ်တန်းကာလာတို့ကရွေးကောက်ပွဲတွေမှာအဲ့ဒီလို PR စနစ်ကျင့်သုံးမှုပြည်ခိုင်ဖြိုးဘက်ကအဆိုပြုတင်ပြခဲ့ပူပါတယ်လက်ရှိကျင့်သုံးနေတဲ့မဲဆန္ဒတနေချင်းစီကိုအမတ်ဘလောက်ဖြစ်ဖြစ်ဝင်ပြိုင်မဲအများဆုံးရတဲ့သူနိုင်နဲ့နိုင်သူအကုန်ယူစနစ်နဲ့ရှင်ရင်ပြည်ခိုင်ဖြိုးပါတီလူမျိုးဟာလွတ်တော်မှာအမတ်နေရာအများကြီးပိုရနိုင်တဲ့အတွက်အဲ့ဒီစနစ်ပြောင်းလဲဖို့တင်သွင်းခဲ့တာပါဒါပေမဲ့အဲ့ဒီအချိန်ကဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးအရာရင်းနှီးပြီးဖြစ်တဲ့သူရဥွှေမန်းကြောင့်အဲ့ဒီ PR စနစ်အကောင့်ထဲမပေါ်ဖြစ်ခဲ့တာပါအာနာသိန်းထိုင်းစစ်ဆိုရဟာအရင်သူတို့ဖွဲ့စည်းပုံမှာပါတဲ့ရွေးကောက်ခံကူတာဝင်ကြီးချုပ်တင်မြှောက်ခွင့်ရှိတယ်ဆိုတာကိုလည်းပယ်ဖျက်ခဲ့ပါတယ်။ရွေးကောက်ခံဖြစ်ဖြစ်ဘသူဖြစ်ဖြစ်အမတ်တွေရေးချယ်တဲ့မဲလုံလောက်ရရင်ဝင်ကြီးချုပ်ဖြစ်နိုင်ပါတယ်။၎ လက်ရှိအာဏာသိမ်းအစိုးရအဖွဲ့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရာရုချန်ဥချာဟာရွေးကောက်ပွဲမဝင်ပါဘူး။ဒါကြောင့်သူဟာအရင်ထိုင်းဝန်ကြီးချုပ်တွေလိုရွေးကောက်ပွဲမှာအနိုင်ရတဲ့အမတ်ဖြစ်ဖို့မလိုပါဘူး။ဒါကြောင့်သူတို့စေအုပ်စုကကြောထောက်နောက်ခံပေးထားတဲ့ဖလန်ပရာချက်ပါတီနဲ့အခြားပါတီတခုကသူတို့အနိုင်ရရင်ပရာယုတ်ကိုဝင်ကြီးချုပ်ဖြစ်တင်မယ်လို့ကြေညာထားသေးလည်းဖြစ်ပါတယ်။အခုဆိုရင်ထိုင်းရွေးကောက်ပွဲပြီးလို့မဲစင်းတချို့လည်းထွက်လာပါပြီ။ထူးခြားတာတစ်ခုကအရင်ဝင်ကြီးချုပ်ဟောင်းတက်ဆင်တီထောင်ခဲ့တဲ့ဖျက်ထိုင်းပါတီကအမတ်နေရအများဆုံးရနေပြီးလက်ရှိဗိုလ်ချုပ်ကြီးဟောင်းပရာယုတ်ကိုဝင်ကြီးချုပ်တင်မယ်ဖလန်ပရာချက်ပါတီကတော့မဲအရေးအတွက်အများဆုံးရထားတယ်လို့ဆိုပါတယ်။တိတ်မကြခင်အမတ်အများဆုံးရထားတဲ့ဖျက်ထိုင်းပါတီဟာအခြားပါတီတွေနဲ့ပေါင်းမဟာမိတ်ဖွဲ့ပြီးသူတို့အုပ်စုဟာအောက်လွတ်တော်အမတ်နေရာ900မှာသူတို့က250ကျော်ရထားပြီးပြီးဒါကြောင့်သူတို့အုပ်စုအနေနဲ့အစိုးရဖွဲ့နိုင်တယ်ဆိုပြီးပြောဆိုခဲ့တယ်လို့မဲ 8.4 တန်းရထားတဲ့ဖလန်ပရာချက်ပါတီကလည်းသူတို့ပါတီအစိုးရဖွဲ့နိုင်မယ်လို့ဆိုထားပါတယ
်ဘယ်လိုပဲဖြစ်ဖြစ်ထိုင်းနိုင်ငံမှာဘသူအစိုးရဖွဲ့နိုင်မယ်လဲဆိုတာကိုတော့မေလ9ရက်နေ့နောက်ပိုင်းမှာတိတိကျကျသိရမှာပါဒါပေမဲ့ထိုင်းစစ်တပ်ဟာတစိတပိုင်းပဲလှုပ်တဲ့ရွေးကောက်ပွဲကနေသူတို့စစ်ဘုချုပ်တွေအာဏာဆက်ပြီးရလာအောင်လုတ်ကင်ဆောင်ရွက်တဲ့နေရာမှာအရင်မြန်မာစစ်အာဏာရှင်တွေရဲ့လုပ်ပုံကိုင်ပုံကိုအများကြီးအတုယူခဲ့တယ်လို့ယူဆရရုံမက2008ဖွဲ့စည်းပုံထက်ပိုပြီးသေးကြအောင်ဖန်တီးထားခဲ့ပုံရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။